တုကာကွယ်ရေးတပ်ဖြစ်တဲ့ PDF တွေကိုတိုင်းရင်းသားတပ်ဖွဲ့အချို့ကကူညီနေတာရဲ့ Federal Democracy ဗဒိန်ကြီးပညာစရန်ထုတ်ပြန်တာရဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကစစ်ကြေညာတာရဲ့စတာတို့ကြောင့် Federal တပ် Federal Army ပေါ်ထွက်လာမယ့်အလားအလာတွေကိုဆွေးနွေးလာကြပါတယ်ဒါပေမဲ့စစ်ကောင်စီမတက်မီကတည်းကရှိခဲ့တဲ့တိုင်းရင်းသားတပ်ဖွဲ့တွေရဲ့အမြင်ဟာဒီကိစ္စမှာအရေးကြီးတယ်လို့ယူဆသူတွေလည်းရှိပါတယ်တရားနာတပ်ဖွဲ့အမျိုးမျိုးရှိသလိုသဘောတရားအမြင်လည်းအမျိုးမျိုးရှိနိုင်ပါတယ်စစ်အာဏာသိမ်းမှုဟာတရားနာအရေးကိုခရုမဆိုင်တဲ့ NLD နဲ့စစ်တပ်အကြဖြစ်ပွားတဲ့ပြစ်ပခတ်ဖြစ်တယ်လို့တရားနာတွေကမြင်ကြောင်း2021 February 22ရက်နေ့ထုတ် New Mandela စာဆောင်မှာသူတေတီကင်ကင်မရကသုံးသပ်ထားပါတယ်သူတို့အဖို့ကတော့စစ်တပ်အစိုးရနဲ့ NLD အစိုးရဟာအထူးတူပါပဲဒါကြောင့်စစ်အာဏာသိမ်းပြီးမကြာမီတိုင်းရင်းသားလူမျိုးများအထွေထွေသပိတ်ကော်မတီကိုဖွဲ့စည်းပြီးစစ်အာဏာရှင်စနစ်ညှိနှိုင်းရေး2008အခြေခံဥပဒေဖျက်သိမ်းရေး Federal Democracy ခနိုင်ငံတူထောင်ရေးနဲ့မတရားဖမ်းဆီးသူတွေကိုလွတ်ပေးဖို့တောင်းဆိုကြပါတယ
်ဒီတောင်းဆိုချက်ကို NLD ထောက်ခံသူတွေကလည်းလက်ခံတဲ့အတွက်ဘုံညီမှန်းချက်ဖြစ်ပေါ်လာတာမျိုးတွေ့ရတယ်လို့ခင်ခင်မရကဆိုပါတယ်ဒါပေမဲ့ Selwyn Institute ကသူတွေသည်ရှိုင်းကိုကိုလွင်ကတော့တိုင်းရင်းသားတပ်ဖွဲ့တွေစည်းလုံးဖို့မပြောနဲ့စစ်ဆက်ဆွေးနွေးညှိနှိုင်းဖို့တောင်အခက်အခဲရှိနေတယ်လို့အောက်တိုဘာ28ရက်နေ့ထုတ်စာရမ်းမှာဖော်ပြပါတယ်။စစ်မှန်တဲ့ Federal နဲ့ကိုပိုင်ပြဋ္ဌာန်းခွင့်ကိုတန်ဖိုးထားတဲ့တိုင်းရင်းသားတပ်ဖွဲ့တွေရှိသလိုရည်တည်ချက်အမျိုးမျိုးပြောင်းနေတဲ့အဖွဲ့တွေလည်းရှိနေပါတယ်။ဒီလိုတပ်ဖွဲ့တွေကိုစုပေါင်းပြီးစစ်တပ်ကြီးဖွဲ့စည်းဖို့ဆိုတာမဖြစ်နိုင်တဲ့ကိစ္စမို့Federal တပ်မတော်ဆိုတာစိတ်ကူးယဉ်ကျက်တာဖြစ်တယ်လို့ဆိုထားပါတယ်။ရှမ်းပြည်နယ်မှာတိုင်းရင်းသားတပ်ဖွဲ့အချင်းချင်းတိုက်ခိုက်နေတာနှစ်နဲ့ချီရှိနေပါပြီ
။ဒုတိယကမ္ဘာစစ်ပြီးဆုံးလို့အင်္ဂလိပ်နဲ့မဟာမိတ်တွေအောင်ပွဲခံတဲ့အခါမှာပြည်တွင်းကလက်နက်ကိုင်အုပ်စုတွေကိုပြုပြင်ပြောင်းလဲပြီးပြန်လည်နေရာချထားပေးနိုင်တဲ့အတွက်ဗမာတပ်မတော်ပေါ်ထွက်လာတာမျိုးကိုတော့အခုခေတ်မှာဖြစ်နိုင်စရာမရှိပါဘူး။အကြောင်းကတော့ဗမာတပ်မတော်ဟာအကြမ်းဖက်အဖွဲ့အစည်းအဖြစ်နဲ့ပြည်သူရန်သူနံပါတ်1ဘဝကိုရောက်နေပြီးစစ်အင်အားပြုံးတိမှုများပြားနေလို့ပါပဲ။ဒါကြောင့်ဖက်ဒရယ်တပ်တည်ထောင်မယ်ဆိုရင်တိုင်းရင်းသားတပ်ဖွဲ့ကသာဥဆောင်နိုင်ပွဲရှိတယ်လို့ရှိုင်းကိုကိုလွင်ကမြင်ပါတယ်။တိုင်းရင်းသားတပ်ဖွဲ့ခေါင်းဆောင်တွေဟာမျိုးချစ်စိတ်ဓာတ်နဲ့တိုက်ပွဲဝင်တွေသူတွေဖြစ်ပါတယ်။ဗမာဗိုလ်ချုပ်ကြီးတွေလိုမချမ်းသာကြပါဘူး။
တိုင်းရင်းသားစစ်တီတွေဟာလကစားမဟုတ်ပဲယုံကြည်ချက်အရလက်နက်ကင်လာကြတာဖြစ်ပါတယ်။ဒါကြောင့်တိုင်းရင်းသားစစ်တီအားလုံးနိုင်ငံရေးမှာတာတူညီမျှလက်ရည်တပြင်တည်းရှိတယ်ဆိုတဲ့သဘောတရားကိုအခြေခံတဲ့ရေးရှိတင်းတင်းကားဗျူဟာရှိဖို့အရေးကြီးတယ်လို့ရှိုင်းကိုကိုလွင်ကမြင်ပါတယ်။အစောပိုင်းမှာစစ်ကောင်စီတပ်ကိုတိုက်ခိုက်နေတဲ့လက်နက်ကင်တွေဟာပူးပေါင်းဆောင်ရွက်ကြဖို့များပါတယ်။ဒီလိုမဟာမိတ်အဖြစ်လက်တွဲပြီးတိုက်ပွဲဝင်လို့အချိန်ရလာတဲ့အခါမှာယုံကြည်မှုရှိလာတာကြောင့်စူပေါင်းသွားပါလိမ့်မယ်။လူမျိုးတစ်မျိုးကိုအခြေခံဖွဲ့စည်းထားတဲ့တပ်ဖွဲ့ကိုလူမျိုးစုံတပ်ဖွဲ့အဖြစ်အသွင်ပြောင်းရမှာဖက်ဒရယ်စနစ်နဲ့တင်မလုံလောက်ပါဘူး။လူမျိုးဘာသာနဲ့ဒေသစိတ်စတာတွေကိုထည့်သွင်းသုံးသပ်တဲ့လမ်းစဉ်ရှိဖို့လိုပါတယ်။အဖိနှိတ်ခံလူနည်းစုကိုအရင်ကဖိနှိတ်ခဲ့တဲ့လူများစုနဲ့စုပေါင်းရမှာအစဉ်ပြေအောင်လုပ်နိုင်ဖို့လိုအပ်တယ်လို့ဆိုပါတယ
်တိုင်းရင်းသားတိုင်းရင်းတွေစုပေါင်းဖွဲ့စည်းထားတဲ့တပ်မတော် 1945 မှာပေါ်ပေါက်လာပုံဟာသင်္ကန်းစာယူစရာဖြစ်နေပါတယ်ဘုံရန်သူဂျပန်ဖက်စစ်ကိုဝိုင်းဝန်းတိုက်ခိုက်တဲ့တပ်ဖွဲ့ကကိုယ်စားလှယ်တွေအင်္ဂလိပ်စစ်ဦးစီးဌာနရှိတဲ့ဂန္ဒီမြို့မှာတွေ့ဆုံဆွေးနွေးပြီးတပ်မတော်မှာပါဝင်မဲ့စစ်သားဥယျာဉ်ကိုတတ်မှတ်ကြပါတယ်ပြည်သူရဲဘော်လို့ခေါ်တဲ့ဗမာလက်နက်ကိုင်9200နဲ့အရာရှိ900ကိုတရင်3ရင်းမှာပါဝင်စေပြီးကရင်တရင်2ရင်းကချင်တရင်2ရင်းချင်းတရင်2ရင်းနဲ့ရောစက်တရင်တရင်စသဖြင့်တရင်10ရင်းကိုဖွဲ့စည်းနိုင်ပါတယ်တကယ်တော့ကန်ဒီစာချုပ်ဟာဗိုလ်ချုပ်အောင်ဆန်းညွန်မှန်းခဲ့တဲ့ပြည်တော်စုတက်မတော်လို့လည်းပြောနိုင်ပါတယ်1949မှာလက်မှတ်ရေးထိုးတဲ့ပင်လုံစာချုပ်မှာလည်းကန္ဒီကပြည်ထောင်စုသဘောတရားတွေပါဝင်နေတယ်လို့ပြောနိုင်ပါတယ်။ဒါလို့ပုံစံနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုတပ်သို့မဟုတ်ဖက်ဒရယ်တပ်ပေါ်ထွက်လာဖို့အလားအလာမရှိသေးပါဘူး။ကိုဒေသကိုတပ်ကိုအုပ်ချုပ်ရေးကိုခိုင်မာအောင်လုပ်မဲ့ကိုပိုင်လက်နက်ကင်ဒေသတွေသာ ပေါ်ပေါက်လာပွဲရှိတယ်လို့သုံးသပ်ကြပါတယ်ခင်ဗျာ။